ယမနက်ကငွေကြေးဆေးကွက်မှာရောင်းစင်းတဲ့ဝယ်စင်းနှုန်းကြားအများထားရှိရမယ့်ကွာဟချက်သတ်မှတ်ထားတာကိုဘိုးဘံကပြက်ပြက်ပြီးခဲ့ပြီးတဲ့နောက်တရားဝင်ငွေလဲကောင်တာတွေမှာတော်တော်လာကိုတစ်ထောင်960ကျပ်ထက်မနည်းနဲ့ရောင်းနေပါတယ်။အရင်သတ်မှတ်ချက်ရှိခဲ့ခြင်းကတရားဝင်ကောင်တာတွေမှာ1900နဲ့ဈေးသတ်မှတ်ထားပေမဲ့လို့လွယ်လွယ်ကူကူဝယ်ဖို့မလွယ်ခဲ့ပါဘူး။ အခုတော့ကွာဟချက်ကန့်တန့်တော့မရှိတော့တဲ့အတွက်တရားဝင်ကောင်တာတွေမှာအရောင်းဝယ်ဖို့အစဉ်ပြေပြီးဒေါ်လာမှာကိုစေးချသွားနိုင်တယ်လို့ဈေးကွက်ကျွမ်းကျင်သူတွေကသုံးသပ်ပြောဆိုကြပါတယ်။ရန်ကုန်ကလာတဲ့သတင်းကိုမမျှသတင်းအောင်ကပြောပြပေးပါမယ်ရှင်။နိုင်ငံခြားငွေကြေးဈေးကွက်မှာရောင်းစင်းတဲ့ဝယ်စင်းနှုန်းကြားမှာအများဆုံးထားရမယ့်ကွာဟချက်သတ်မှတ်ထားတာကိုဘဟုဗံက စက်တင်ဘာ10ရက်နေ့ကစပြီးတော့ပယ်ဖြစ်ခဲ့ပါတယ်။နေ့စဉ်ဘဟုဗံကသတ်မှတ်တဲ့ဒေါ်လာငွေလဲနှုန်းပေါ်မှာအခြေခံပြီးတော့ရောင်းစင်းတဲ့ဝယ်စည်းကိုတုံညတက်တမှရှေ့ရာကိုင်းနှုန်းသာအများဆုံးကွာဟချက်ထားရမယ်လို့သတ်မှတ်ထားခဲ့တာပါ။မှန်ကိုဈေးကွက်မှာဒေါ်လာဈေးတက်နေရင်လည်းသတ်မှတ်ဈေးနဲ့ပဲရောင်းဝယ်ရှိတဲ့အတွက်တရားဝင်ငွေလွှဲကောင်တာတွေမှာတကယ်တမ်းအရောင်းဝယ်လုပ် အဲ့လိုအခြေအနေတွေကြောင့်မှောင်ခိုဈေးကွက်မှာတဒေါ်လာကိုကျပ်2000ကျော်အထိဈေးတက်သွားပါတယ်။ဒေါ်လာဈေးတွေတက်နေတဲ့အချိန်မှာဗဟိုဘဏ်ကရောင်းဈေးဝယ်ဈေးကွက်ဟချက်ကန့်တန့်နှုန်းကိုပယ်ဖျက်လိုက်တာဖြစ်ပါတယ်။ဒီလိုပယ်ဖျက်ခဲ့ပြီးတဲ့နောက်မှာအယောင်းဝယ်ပိုးပြီးတော့အဆင်ပြေလာတယ်လို့ရန်ကုန်မှာဖွင့်လှစ်ထားတဲ့ငွေလဲကောင်တာတစ်ခုကပြောပါတယ်။
ကျချလိုက်တဲ့ဆိုတော့ကတော့အကောင့်တော့ကိုပို့ပြီးတော့ဟိုအဆင်ပြေသွားတာပေါ့နော်ဘာလို့လဲဆိုတော့ဒေါ်လာကအာဒီအရင်တော့ဆိုလို့ရှိရင်ညီမတို့ကဘိုးဘန်တောက်ဈေးနဲ့ရောင်းဝယ်လုပ်ရတဲ့ပုံမှာဟိုရောင်းတဲ့လူကနည်းပြီးတော့အရင်ဈေးတွေကတစ်သက်တစ်မျိုးဖြစ်နေတဲ့ခါကျတော့ဝယ်တဲ့လူကများအဲ့လိုမျိုးလေးဖြစ်ပြီးတော့ဟိုလိုတလောက်လည်းမရောင်းမနိုင်ဘူးပေါ့နော်ကိုလိုတလောက်လည်းဝယ်လို့လည်းအဆင်မပြေဘူးပေါ့အဲ့လိုမျိုးတော့ရှိတယ်အခုလိုမျိုးအပြင်ပေါက်ဈေးတိုင်းဆိုတဲ့ခါကျတော့အဲ့ဒီ customer ရဲ့လိုအပ်ချက်ကိုလည်းဟိုကလိုတလောက်လည်းပြန်ရောင်းပေးလို့ရတယ်ပုံမှန်ရှိတယ်ဆိုလို့ရှိရင်ဝယ်လို့လည်းရတာပေါ့နော်အဲ့လိုမျိုးဖြစ်တယ
်ဒီကနေ့တင်းနယ်လန်နေအတွက်ဗဟိုဘဏ်တက်မှတ်ဈေးကဒေါ်လာကို1950ကျပ်ဖြစ်ပြီးတော့တရဝင်းငွေလွဲကောင်တာတွေမှာဒေါ်လာကို1990ကျပ်ဝန်းကျင်နဲ့ရောင်းချနေကြပါတယ်မှောင်ခိုဒေါ်လာဈေးတွေကတော့ဒီကနေ့ပြန်ပြီးတော့ကျသွားပါတယ်တောက်ချာနေက2050ကျပ်အထိဈေးပေါက်ခဲ့ပြီးမြေဒီကနေ့မှာတော့ဒေါ်လာကို1990ကနေ2100ကျားမှရှိပါတယ်တမတ်ချက်တွေပယ်ဖျက်လိုက်လို့အယောင်းဝယ်ပို့ပြီးတော့အဆင်ပြေလာတဲ့ငွေလဲကောင်တာတွေရှိသလိုဈေးကွက်အခြေအနေဆောင်ကြည့်နေတဲ့အတွက်အယောင်းဝယ်တိတိတသားထူးမလာသေးတဲ့ငွေလဲကောင်တာတချို့လည်းရှိနေပါတယ်
အာဟိုအရင်တက်မှတ်ထားတဲ့အချိန်ထက်တော့ပိုပြီးတော့အယောင်းဝယ်တော့ဖြစ်နေတယ်လို့မြင်တယ်ပေါ့နော်ဒါပေမဲ့လောဆယ်တော့ဈေးကွက်နေတာရောအကုန်လုံးကဝယ်မဲ့ရောင်းမဲ့လူတွေလူတွေရတယ်စောင့်ကြည့်ရဆိုတော့ဈေးကွက်အင်းနေတော့မှာပဲဟုတ
်နိုင်ငံသားငွေကြီးဈေးကွက်ကျွမ်းကျင်သူတူကတော့တရဝင်းငွေလွဲကောင်တာတွေမှာဒေါ်လာဈေးစိတ်ကြိုက်အယောင်းဝယ်လှုပ်ဆောင်လာနိုင်လို့ဒေါ်လာဈေးကျသွားနိုင်တယ်လို့သုံးသပ်ပါတယ်
ဒီမှာတင်းတော့လွတ်လွတ်ရောင်းရလိုက်ပြီးဖြစ်တဲ့အတွက်ကိုတို့တွေဒီဒေါ်လာရဲ့ဒီအပြင်မှာပို့ပြီးပြည့်ပြန်လာတယ်။ပြည့်ပြန်လာတဲ့အခါကျရင်ဒီတုံးစွဒီအပြင်ရဲ့ဒီဘယ်လိုလိုပရိုဘလမ်မှာပတ်သက်ပတ်သက်ငွေသားတွေပေါ့နော်ငွေသားတွေပို့ပြီးတော့ပို့ပြီးတော့စဉ်းစဉ်းတင်းတင်းနဲ့ပို့ပြီးတော့များပြလာတယ်။များပြလာတဲ့အတွက်ကိုတော့ဟိုဒေါ်လာလည်းကျနိုင်တယ်လို့ဒီပေါ့နော်ဒီအခုငွေသားနဲ့ထုတ်ပြ percentage ရှိရပေါ့နော်အဲ့ percentage ကျကျနိုင်တယ်များတယ်ပေါ့နော်
ဒေါ်လာကိုမြန်မာငွေ1900ကျပ်အတွင်းမှာရှိအောင်အကြမ်းမြင့်သတ်မှတ်ဖို့ရထားတယ်လို့လည်းဗဟိုဘဏ်ဒီဥက္ကဋ္ဌဦးဝင်းတော်ကပြီးခဲ့တဲ့ရက်ပိုင်းတုန်းက VOE ကိုပြောထားပါတယ်ဗဟိုဘဏ်ကရည်ညွှန်းငွေလဲလှယ်နှုန်းနေစဉ်သတ်မှတ်ပေးပြီးတရဝင်းလိုင်စင်ရငွေလွှဲကောင်တာတွေမှာရောင်းချတဲ့စနစ်ကိုဦးသိန်းစိန်စိုးရလက်ထက်2012-2013ဘဏ္ဍာနှစ်မှာစတင်ခဲ့တာဖြစ်ပါတယ်အဲ့ဒီတည်းကစလို့ဗဟိုဘဏ်သတ်မှတ်နှုန်းပေါ်မူတည်ပြီးတော့ရောင်းဈေးနဲ့ဝယ်ဈေးနှုန်းကြားအများဆုံးထားရှိရမယ့်ကွာဟချက်3.8%ခန့်နှုန်းနဲ့ရောင်းခွင့်ပြုခဲ့ပါတယ်အဲ့ဒီနှုန်းကို NLD အစိုးရလက်ထက်မှာလည်းပြုပြင်ခဲ့တာရှိတယ်လို့ပန်းလုံငန်းလုတ်ကင်နေသူတွေကပြောပါတယ်အခုစစ်ကောင်စီလက်ထက်မှာတော့ကွာဟချက်တတ်မှတ်ချက်ကိုဖယ်ရှားလိုက်တာဖြစ်ပါရဲ့ရှင်